ော်လင့်တော့တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of bacon with ya, ba.
Potashi may swim yashi. Ludaro atashi ye dwe. Asa ahara go. Mi we sata nijayare sura. Ludai di babe. Dilo mi we sata jare ka.စားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတံမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြရအောင်နော်သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်မှာဖယားသခင်ဤဘုံတကူထင်ရှားစေရန်အတွက်ဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ကျမတို့ဟာမိမိတို့ရဲ့အစွမ်းတတ္တိတွေကိုဖယားသခင်ရဲ့ဘုံတကူထင်ရှားစေဖို့အတွက်ပဲဖြစ်ဖြစ်လူသားအပေါင်းတို့မှာအကျိုးရှိစေဖို့အတွက်ပဲဖြစ်ဖြစ်ဘယ်လိုအကျိုးရှိအောင်အသုံးချနိုင်ပါလဲ။ဆိုတဲ့မေးခွန်းကိုမေးတင်ကြပါတယ်။ဒီလိုအကျိုးရှိအောင်အသုံးပြုနိုင်မှသာလျှင်အသက်တာဟာတန်ဖိုးရှိနိုင်မှာဖြစ်တယ်။ဖယားသခင်အတွက်ပဲဖြစ်ဖြစ်လူသားအချင်းချင်းအတွက်ပဲဖြစ်ဖြစ်ဦးစားပေးဆောင်ရွက်ရမယ်ကျမတို့ရဲ့တာဝန်ဟာမိမိကိုယ်ကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့ဖြစ်တယ်အတတ်နိုင်ဆုံးလှုပ်ဆောင်စေဖို့ဖခင်သခင်အစွမ်းတတ္တိတွေကိုအကောင်းဆုံးအခြေအနေရောက်ရှိအောင်ကျမတို့ပြုစုပျိုးထောင်သင့်ပါတယ်ဒါကြောင့်ကျမတို့ရဲ့အသက်တာအချိန်ကာလမှာကိုယ်စိတ်နှစ်ပါးရဲ့ကျန်းမာရေးကိုထိမ့်သိမ်းတည်ဆောက်ဖို့အသုံးပြုရပါမယ်မိမိတို့ရဲ့ကိုယ်စိတ်နှစ်ပါးလှုပ်ဆောင်မှုတွေကိုတိမ်ဖြင်းသေးငယ်သွားအောင်မလှုပ်သင့်ကြပါဘူးတကယ်လို့လုံမိခဲ့မယ်ဆိုရင်လည်းမကောင်းတဲ့အကျိုးဆက်တွေကိုကျမတို့ခံစားရမှာဖြစ်ပါတယ်။များသောအားဖြင့်လူသားတွေဟာမိမိတို့ရဲ့ရွေးချယ်တဲ့အတိုင်းဖြစ်လာတတ်ပါတယ်။ကျမတို့ဟာတေမျိုးတွေဖြစ်တဲ့အတွက်အသက်ရှင်ခြင်းဆိုင်ရာကောင်းကြီးမင်္ဂလာတွေဟာကျမတို့ရဲ့လက်တကမ်းမှာရှိနေပါတယ်။လူတွေဟာခွန်အားအသက်တွေကိုအဆင့်ဆင့်ရယူပြီးတော့ခိုင်မာတဲ့ဇာရိတတစ်ခုကိုတည်ဆောက်လို့ရဆိုရင်တည်ဆောက်နိုင်ကြပါတယ်။လူတွေမှာရှိတဲ့ဉာဏ်ပညာတွေနဲ့ဘဝတုတ္တရတွေဟာလည်းနေ့စဉ်တိုးပွားနိုင်ပါတယ်။ပါရမီတစ်ခုအပေါ်တစ်ခုထပ်ဆင့်ပြီးကျေးဇူးတော်တစ်ခုအပေါ်တစ်ခုရှိပတ်ပြီးတော့အသက်တော်တာယာကြည်နူးဆရာတွေကိုခံစားနိုင်ကြပါတယ်။ပင်ကိုယ်စွမ်းရည်တွေဟာအသုံးပြုခြင်းခံရတဲ့နဲ့အမျှထက်မြက်လာလိမ့်မယ်။ဉာဏ်ပညာတွေကိုပိုမိုရရှိလာတဲ့နဲ့အမျှလှုပ်ဆောင်နိုင်တဲ့စွမ်းအားတွေဟာလည်းပဲပိုမိုကြီးမားလာပါမယ်။တစ်ဖက်မှာအစွမ်းတတ္တိတွေကိုအသုံးမပြုခြင်းအဖြစ်ခွန်အားလည်းလျော့ပါသွားနိုင်ပါတယ်။ဒါမှမဟုတ်မကောင်းတဲ့အကျင့်စရိုက်တွေချုပ်တီးခြင်းကင်းမဲ့တဲ့လောက်ရတွေဟာဇာရိတပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာကိစ္စတွေနဲ့မပတ်သက်တဲ့နေရာတို့မှာအဲ့ဒီအစွမ်းတတ္တိတွေကိုမာယွင်းစွာအသုံးချပြစ်နိုင်ပါတယ်အဲ့ဒီလိုလှုပ်ဆောင်အသုံးပြုတဲ့အချိန်မှာအောက်အရကိုဥတီနေကြချင်ပြီအကြောင်းကတော့အဲ့ဒီသူတွေဟာဖျားသခင်ရဲ့ပြညတ်တော်ကိုရောကျမ်းမာရေးဆိုင်ရာစည်းမျဉ်းတွေကိုရောချိုးဖျက်နေတာဖြစ်တယ်ရသာယုံဟာအဲ့ဒါတွေကိုအောင်းနိုင်ပြီးတော့ဖျားရှင်နဲ့ဝေးတဲ့နေရာကိုဆောင်သွားတယ် အဲ့ဒီမကောင်းမှုတွေကိုစန့်ကျင်ရုန်းကန်ပြီးတော့ရှေ့ကိုချစ်တက်ဖို့ထက်မိမိတို့ကိုရှေ့မတိုးနိုင်စေဖို့ဆွဲထားတဲ့အဲ့ဒီမကောင်းမှုတကူတွေကိုလိုက်လျောဖို့ပို့ပြီးတော့လွယ်ကူစေပါတယ်။ဒါကြောင့်အပျော်ပါလိုက်စားခြင်းတွေဟာယောဂဗျာတွေကိုပင့်ဖိတ်နေပြီးအဲ့ဒီယောဂဗျာတွေကတေချင်းလန်းကိုပို့ဆောင်ပါတော့တယ်။ဖျားသခင်ရဲ့အမှုတော်နဲ့လူသားတွေရဲ့အကျိုးအလွန်ကတန်ဖိုးရှိတဲ့လူသားတွေရဲ့အသက်တာသမိုင်းစဉ်ကတော့အဲ့ဒီလိုနှိကုံချုပ်လေရှိတတ်ပါတယ်။ခရစ်တော်ရဲ့မဆမှုအဖြစ်ကျမတို့ဟာတက်လန်းနိုင်တဲ့လောက်စုံလင်ချင်းဆိုင်ရာစံကိုအမိလိုက်ဖို့ဖျားသခင်လိုလားတော်မူပါတယ်။အမှန်တရားပဲမှာကျမတို့ရပ်တည်ပြီးတော့ကောင်းကင်သားတွေနဲ့အဆက်အသွယ်ပြုပြီးကျမတို့ရဲ့မူလရုပ်လုံးကိုပြန်လည်ရရှိစေနိုင်မဲ့စည်းမျဉ်းတွေကိုလက်ခံကျင့်သုံးကြဖို့ထာဝရဖျားသခင်ဟာကျမတို့ကိုစင့်ခေါ်တော်မူပါတယ်။တမန်ကျမ်းစာရောတဘာဝတရားမှာရောဖျားရှင်ဖွင့်ပြတော်မူပြီးဖြစ်တဲ့အတွက်အဲ့ဒီစည်းမျဉ်းတွေကိုတည်အောင်လှုပ်ဆောင်ဖို့ကျမတို့ရဲ့တာဝန်သာဖြစ်ပါတယ်။ကိုယ်စိတ်နှစ်ပါးရဲ့ကျန်းမာပျော်ရွှင်ခြင်းကိုပြန်လည်ရရှိဖို့နားထောင်လိုက်လျှောက်ခြင်းအဖြစ်ဖျားရှင်နဲ့အတူပူးပေါင်းလှုပ်ဆောင်ဖို့ကျမတို့လှုပ်ဆောင်ရမယ့်အလုပ်ဖြစ်ပါတယ်။အသက်ရှင်လှုပ်ရှားနေတဲ့ကိုရင်ကအပေါင်းဟာထာဝရဖျားသခင်ပိုင်ဆိုင်တဲ့အရာတွေဖြစ်တယ်။ဖန်ဆင်းခြင်းအဖြစ်၎င်း၊ရွေးနှုတ်ခြင်းအဖြစ်၎င်းအဲ့ဒီအရာတွေကိုဖျားရှင်ပိုင်ဆိုင်တော်မူပါတယ်။အဲ့ဒီအင်္ဂါအစိတ်ပိုင်းတွေကိုမှားယွင်းစွာအသုံးပြုခြင်းဟာဖျားရှင်တပါးတည်းသာပိုင်ထိုက်တဲ့အရာတွေကိုလူယူနေခြင်းဖြစ်ပါတယ်ဆိုတဲ့အကြောင်းဘုသူတ္တအဖြစ်တင်ပြလိုက်ပါရရှင်
ရှင်ရလာဘုမြောက်ခွေတည်းယေရှုဖျားမြတ်ပြုခဲ့ပြီမောင်မိုက်ဖုံးလွန်လောကကြီးကျွဲ့စင်ထွန်းလေးလမ်းပြမဲ့သူပါတ
ော်တော်ရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နာတော်တာစီရင်ခွန်အာယူကြပါစို
့။ဟာမင်ပါစေ။ခြေတော်တော်ရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှေ့ဆန်းနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တို့နေ့မြတ်ပါလို့ရှင်ဘုရားရဲ့ကောင်းချီးမွမ်းလာတဲ့သူဝမ်းမြောက်ပျော်ရွှင်ခြင်းညီတဲ့ချင်းတွေခံစားရပါစေလို့လည်းဆုတောင်းဆန္ဒပြုခြင်းပါတယ်။ခြေတော်မိတ်ဆွေတို့ဒီနေ့နေ့တင်မှာဆက်လက်ပြီးတော့ပေးသွားခြင်းတဲ့တင်စကားကတော့တန်ရှင်းတဲ့မြို့တော်ကြီးဟာလို့ရှင်ဘလောက်ကြီးကျက်တယ်လဲ။တန်ရှင်းတဲ့မြို့တော်ကြီးကဘလောက်ကြီးတယ်လဲ။တော့ကြည့်ကြတဲ့လေဆိုတဲ့အကြောင်းအရာကိုဆက်လက်ပြီးတော့နားတော်တာဆင်မှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ဘုရားပြင်ဆင်ဖေးထားတဲ့တန်ရှင်းတဲ့မြို့တော်ကြီးဟာဘလောက်ကျက်တယ်လဲ။နော်ဘလောက်ကျက်တယ်လဲဆိုတာကိုကျွန်တော်တို့ရှင်ယောဟန်ကဖော်ပြခဲ့တဲ့အကြောင်းအရာတွေကိုပြီးခဲ့တဲ့ရက်ကတော့ကြားခဲ့ရပြီ။နော်ဒီကဘာတိကြီးကဆိုရှင်ယေရှုရှင်ရဲ့မြို့ကြီးကဆိုဘလောက်ကြီးကျက်ခန်းထားတယ်လဲ။ဘာတွေနဲ့လှုပ်ထားတယ်လဲ။ဘယ်လိုမျိုးအားဖြင့်တကားပေါက်တွေဘယ်နှပေါက်ရှိတယ်လဲဆိုတာကိုတမန်ကျမ်းစာတွေတစ်ချက်ပြီးတစ်ချက်ကျွန်တော်နားဆင်ခဲ့ရပြီ။ဒီနေ့ကတော့ဆက်လက်ပြီးတော့ဒီမျိုးတော်ကြီးကဘလောက်ကြီးကျယ်တယ်လဲဆိုတာကိုကြည့်ကြရအောင်เนาะတန်ရှင်းတဲ့မျိုးတော်ကြီးကဆိုချင်ဘလောက်ကျယ်တယ်ဆိုတာကိုသင်စဉ်းစားမိရလားမိတ်ဆွေဗျာဒိတ်ကျန်ခိုင်း27ငွေ16မှာဆိုချင်ယောဟန်ကဒီမျိုးကြီးရဲ့အကျယ်ဝင်းကိုတိကျစွာဖော်ပြထားခဲ့ပါတယ်မျိုးအားဆိုချင်စတူယန်၄တောင်ဖြစ်ပါတယ်เนาะထိုသူကောင်းကင်တမန်သည်ကျူလုံးနှင့်မျိုးကိုတန်း၍မျိုး၏အနံအလျားအမြင့်ယူဇနာ120ရှိ၏တဲ့ချစ်တော်မိတ်ဆွေမြို့ရဲ့အကျယ်အမြင့်အားလုံးကစတူယန်လေးတောင်ကြပြီးတော့ဘလောက်ရှိတယ်လဲဆိုတာကိုဖော်ပြထားတာဖြစ်ပါတယ်နော်တဖာလုံးနဲ့အင်္ဂလိပ်မိုင်ပါဆိုရှင်တော့ငါးပုံပုံတပုံနဲ့တူညီပါတယ်ဒါကြောင့်ယူဇနာ120ဆိုတာကတော့1200နော်ဖာလုံးဖြစ်ပြီးတော့ဒီ1200ဖာလုံးပါဆိုရှင်တော့2400ကီလိုမီတာပတ်ပတ်လည်နဲ့တူညီပါတယ်ဖြစ်တူညီပါတယ်ဒါကြောင့်ရှင်းမျိုးကြီးများကိုတိုင်းတာတဲ့ခံပါတော့ရှင်မျိုးရိုးရဲ့အပြင်ဘက်ကနေမှတိုင်းတာတာဖြစ်ပါတယ်နော်ဒါကြောင့်ဒီမျိုးကြီးရသို့ရှင်တစ်ဖက်နဲ့တစ်ဖက်အကွာဝေးဟာခံမှန်းချက်ရသို့ရှင်တော့ကီလိုမီတာ600သို့မဟုတ်ဘဲနဲ့မိုင်ပေါင်း380မိုင်ရှိနိုင်ပါတယ်နော်ဒါဆိုရင်ဒီမျိုးကြီးကသို့ရှင်ကဲတခြင်းခံရတဲ့လူတွေအတွက်လုံလောက်ပါမလားလို့လည်းသင်စဉ်းစားမိကောင်းစဉ်းစားမိပါလိမ့်မယ်နော်ဒါကြောင့်ဒီမိုင်390ပတ်ပတ်လေစတူယန်ကြနေတဲ့ဒီမျိုးကြီးကဆိုရှင်ကျွန်တော်တို့အားလုံးအတွက်စမ်းပါမလားစဉ်းစားမိမှာပဲချစ်တော်မိတ်ဆွေတို့ ယနေ့ဒီကဘာပေါ်မှာတည်ထောင်ထားတဲ့တည်ရှိတဲ့မြို့တွေအကြောင်းကိုလည်းလေ့လာကြရအောင်နော်တူတူမြို့တော်ပါဆိုရှင်လူပေါင်း35တန်ဒီပါနေထိုင်တဲ့မြို့တစ်မြို့ဖြစ်ပါတယ်နော်အမေရိကန်နိုင်ငံညိုယောင်မြို့မှာလည်းလူပေါင်းတန်30လောက်နေထိုင်ကြပါတယ်ဒါပြမကမနဲ့ဆိုးမြို့နဲ့မက္ကဆီကိုမြို့တွေမှာဆိုရှင်နော်စီတီမှာတမြို့မှာဆိုရှင်လူတန်း20နေပါစီနေထိုင်တွေ့ရပါတယ်ဒါကြောင့်လူနေထူထပ်တဲ့မြို့တွေဖြစ်ပါတယ်နော်တင်ချာဆရာတယောက်ကဆိုရှင်ပါရကူတယောက်ကဆိုရှင်သူဒီယေရုရှလင်မြို့ရဲ့ပေါ်ပြထားတဲ့နော်ဒီ300ခရစ်စတန်မိုင်ပပလဲစတူရန်လေးတောင်ကိုသူတွက်ချက်လိုက်တဲ့ခါမှာတဲ့အဲ့ဒီယေရုရှလင်မြို့တင်မှာနဂရီမကတဲ့လူတွေနေထိုင်ဖို့ရန်အတွက်အိမ်တွေရှိမယ်တဲ့တနည်းအားဖြင့်အဲ့ဒီနေရာကိုရောက်ချင်တဲ့သူတွေအတွက်အခန်းတွေရှိတယ်လို့ဆိုခြင်းဖြစ်ပါတယ်နော်အန်ဩဝေရာကောင်းတဲ့နော်ကျွန်တော်တို့ဘာတွေကျွန်တော်တို့အတွက်အန်အော်တွေပါဘလောက်ကောင်းတယ်လဲနော်အိုချင်းနာချင်းသိချင်းရာဇဝတ်မှုတွေယောဂါစိုးတွေမရှိတော့ဘူးငိမ့်ချမ်းပျော်ရွှင်မှုတွေသာရှိမယ်ချစ်တော်မိတ်ဆွေထောင်ရင်သားရအေးချမ်းမယ်အဲ့ဒီနေရာမှာဆိုချင်ကျွန်တော်တို့ရဲ့အိမ်ကိုကိုယ်တိုင်စောက်ပြီးတော့ကိုစိုက်တဲ့ပင်တွေရဲ့အသီးကိုလည်းစားရမယ်ပြန်စားရမယ်ဘလောက်ပျော်စရာကောင်းမလဲနော်ကျွန်တော်တို့ရဲ့ဖန်ဆင်းရှင်ခရစ်တော်ရှင်ဟာဆိုရှင်ကျွန်တော်တို့နဲ့အတူရှိပြီးတော့ကျွန်တော်တို့နားမလည်နိုင်တဲ့ဖန်ဆင်းခြင်းအကြောင်းကိုအာလုံးနားလည်အောင်သူကဆိုရှင်ပြန်လည်ပြီးတော့ရှင်းပြပါလိမ့်မယ်ချစ်တော်မိတ်ဆွေတို့ဒီနေရာမှာဆိုရှင်အတိတ်တော်ရာတွေကိုကျွန်တော်တို့သင်ယူကြပါလိမ့်မယ်သွားလို့တဲ့နေရာကိုလွတ်လပ်စွာကျွန်တော်တို့သွားနိုင်လိမ့်မယ်ချစ်ခင်သူတွေနဲ့ရောမိတ်ဆွေများနဲ့ရောမိတ္တဟာယဖွဲ့ဖို့အချိန်ရှိလိမ့်မယ်နော်ဥပုံနဲ့ရောက်တိုင်းရောက်တိုင်းပါလို့ရှိရင်ကောင်းကင်တမန်များနဲ့တကွကျွန်တော်တို့ဆိုရှင်ဖရာသခင်ကိုအတန်ကုန်ဟစ်ပြီးတော့ချီးမွမ်းတည်ဆိုကြလိမ့်မယ်တဲ့တိတ်ပျော်ဖို့ကောင်းတဲ့အချိန်တွေရောက်လာတော့မှဖြစ်ပါတယ်အဲ့ဒီအချိန်ဟာဆိုရှင်ဖရာသခင်နဲ့မိတ္တဟာယဖွဲ့ဖို့ရန်အတွက်တကယ်ထူးအချိန်ဖြစ်လိမ့်မယ်ချစ်တော်မိတ်ဆွေတို့ဖရာသခင်ဟာဆိုရှင်ကျွန်တော်တို့ခမားတို့အနေနဲ့မမေးကောင်းမေးပါလိမ့်မယ်နော်အဲ့ဒီနေရာကိုရောက်နိုင်နေဆိုတာဘယ်လိုသိမှာလဲအဖြေကားတော့လွယ်ပါတယ်နော်တမန်ကျမ်းသာကဒီလိုပြောထားပါတယ်ဂလာတိဩဝါဒစာခန်းကြီး3ငယ်29မှာဆိုချင်သင်တို့ဟာအာဗြဟံရဲ့ဆွေမျိုးခရစ်တော်ဘုရားရဲ့သားသမီးတွေဖြစ်မယ်ဆိုရင်ဒီအမွေကိုသင်တို့ဂရိတော်အတိုင်းရှိရမှာဖြစ်ပါတယ်ခရစ်တော်နဲ့ဆက်ဆိုင်လျင်အာဗြဟံ၏အမျိုးအနွယ်ဖြစ်၍ဂရိတော်အတိုင်းတရား၌တည်ကြ၏ဆိုပြီးတော့တမချမ်းသာကဖော်ပြခဲ့ပါတယ်ချစ်တော်မိတ်ဆွေတို့တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ခရစ်တော်ဘုရားကိုသင်တို့ရဲ့ကယ်တင်ရှင်ဖြစ်လက်ခံမယ်ဆိုရင်ဘုရားရှင်ဟာအာဗြဟံကိုပေးတဲ့ဂရုတော်ကိုကျွန်တော်တို့အားလုံးအတွက်လည်းဖြစ်ပါလိမ့်မယ်ချမ်းသာကိုဆက်လက်လေ့လာရင်စိတ်ဝင်စားဖွယ်ကောင်းတဲ့အရာတွေတွေ့ရပါလိမ့်မယ်နော်ချမ်းသာရဲ့ပထမကံအခန်း၃ကံမှာဆိုရှင်ဘုရားသခင်ကဒီကဘာကိုဘယ်လိုဖန်ဆင်းခဲ့တယ်လဲနောက်ပြီးတော့အာဒံနဲ့အေဝအတွက်ပရတိတုပုံကိုဘယ်လိုဖန်ဆင်းခဲ့တယ်လဲဒါပေမဲ့ဝမ်းနဲ့ဆရာကတော့အာရန်နဲ့အေဝအတွက်ဓာရီအလုံးပျောက်ကွယ်သွားခဲ့ရပါတယ်ဒါပေမဲ့ကျမ်းစာရဲ့နောက်ဆုံးသုံးခန်းမှာကတော့အာရန်နဲ့အေဝတို့အတွက်ဆုံးရှုံးသွားခဲ့တဲ့အိမ်မက်တွေကိုဖျားရှင်ကဆိုရှင်ကျွန်တော်တို့တွေအတွက်ပြန်ပြီးတော့ရဖို့ရန်အတွက်ထူထောင်ပေးမယ်ဆိုတဲ့အခမ်းအနားပဲเนาะအခမ်းအနားဖြစ်ပါတယ်ဒါကတော့အမှန်တရားတွေပဲဖြစ်ပါတယ်เนาะလွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကဆိုရှင်တိုးတွေကိုတင်ဆောင်တဲ့သင်းမော်တင်းရမြောက်ဖက်ပင်လယ်ပြင်မှာဆိုရှင်တော့မြူနင်းတွေတောထဲမှာပျောက်ကွယ်သွားခဲ့ပါတယ်။သုံးရတာသင်းမော်ဆိုရှင်ဥတီယာမရှိဘဲနဲ့မျောနေပါတယ်။သင်းမော်ပေါ်မှာရှိတဲ့တိုးတွေအားဆိုရှင်တော့သင်းမော်ပေါ်မှာတင်လာတဲ့မလက်ဆက်တော့တဲ့ကောက်ရိုးတွေကိုမစားတော့ဘဲနေကြပါတော့တယ်။သင်းမော်တဲ့အနှံ့လျှောက်သွားပြီးတော့အော်တန်တွေပြုတ်လုံနေပါတယ်။ဘာကြောင့်လဲသူတို့တွေအယံအံ့ဩကြတယ်မကြခင်မှာဆိုရှင်မြူနင်းတွေပျောက်ကွယ်သွားခဲ့ပါတယ်စကော့တလန်ကန်းချင်းနဲ့တိတ်မဝေးမလန်မကန်းမှာပဲသင်းမောင်းကဆိုရှင်စိုက်ကတ်ခဲ့တယ်သူတွေကဆိုရှင်ကန်းချင်းတဝိုက်မှာပေါက်နေတဲ့မြက်ပင်လေးရဲ့စိမ်းလန်းဆိုပြတဲ့အနက်အသက်တွေကိုရပုံပေါ်ပါတယ်သူတို့ကဆိုရှင်မြက်အဟောင်းတွေကိုမစားချင်တော့ဘူးနော်ညှဉ်းဆန်ကြတယ်သူတို့ရဲ့တခင်တွေကလည်းစူးစားပြီးတော့ကြွေးရှာတယ်ဒါပေမဲ့တိုးရရဆိုရှင်လုံးဝမစားဘဲနဲ့နေကြပါတယ်အဲ့ဒီလိုပဲချစ်တော်မိတ်ဆွေတို့ ကောင်းကင်အနန္တကိုကျွန်တော်တို့ရတဲ့အခါမှာလောကမှာရှိတဲ့ဦးစားပေးတဲ့တင့်တာတွေကိုတော့ဆင်ကျင်ဖို့လိုပါတယ်။ထာဝရဆိုတဲ့အနန္တကိုကျွန်တော်တို့ရတဲ့အခါမှာတော့ဘယ်နေရာမှာဆိုရင်သူ့နေရာနဲ့သူအစင်အသင့်ရှိနေမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ကျွန်တော်တို့အားလုံးဟာဆိုရှင်ကောင်းကင်နေရာကိုမျှော်နေကြပါတယ်။ထာဝရကမ်းခြေရောက်ဖို့ရန်အတွက်ကျွန်တော်တို့မျှော်လင့်နေကြတယ်။ကောင်းကင်နိုင်ငံတော်ကိုသင်ငန်းလင့်နေပါသလားချစ်တော်မိတ်ဆွေ။အဲ့ဒီလိုရောက်သင်ကိုရောအဲ့ဒီလိုအဲ့ဒီကိုရောသင်ရောက်လို့ပါသလား။ဒါကြောင့်ကောင်းကင်နိုင်ငံတော်ကိုသင်ရောက်လို့တဲ့ဆန္ဒရှိပါသလား။ဟုတ်ပါတယ်။ကိုယ်တော်နဲ့အတူကျွန်တော်နေလိုပါတယ်။ကိုယ်နဲ့အတူထာဝရကလပ်ပတ်လုံးနေလိုပါတယ်ဆိုရင်တော့ဗျာဒိတ်ကျမ်းခန်း20နှစ်အငယ်7ထဲမှာဖော်ပြထားတဲ့အတိုင်းဝိညာဉ်တော်နဲ့မင်္ဂလာဆောင်သတို့သမီးကတို့ရှင်လာခဲ့ပါဟုဆိုကြ၏။ကြားတော်သူကလည်းလာခဲ့ပါဟုဆိုပါစေ။ရင်ငတ်တော်သူသည်လာပါစေ။အလိုရှိတော်သူသည်အဖိုးကိုမပေးဘဲနဲ့အသက်ရည်ကိုယူပါစေဆိုပြီးတော့ဖခင်ရှင်ကတို့ရှင်တင့်ကိုဖိတ်ခေါ်နေပါတယ်။အချိန်မရွေးပါနဲ့ချစ်တော်မိတ်ဆွေကျွန်တော်တို့အားလုံးပဲဖျားအစီစဉ်ထားတဲ့အံပွေကောင်းတဲ့ရွှေငွေစိန်ကြောင့်ထိန်တောက်တဲ့ကောင်းကင်ရွှေမြို့တော်မှာအမွေခံမှုရံအတွက်ပါဝင်နိုင်ပါတယ်ခရစ်တော်ကိုတင်တို့ရဲ့နှလုံးသားထဲမှာဖိတ်ခေါ်ပါကောင်းကင်နိုင်ငံတော်ဟာတင်တို့ရဲ့အိမ်ဖြစ်ပါလိမ့်မယ်အားလုံးပေါ်မှာသူရှင်ဘုရားသခင်ကြောကားများပြားစွာကောင်းကင်နိုင်ငံတော်ချပေးပါစေ
သာကဲ့သို့စိတ်ဝင်ခြင်းနဲ့ဖျောင်းနိုင်ကဲ့သို့အမြင်အောင်ဝင်ခြင်းတွေအပြေးချစင်လာအရှုံးသမားတို့ဘဝများပါပြီအရေးပြောပြောက်ဆုံးဘဝတုံးကြွမ်းလောင်ဒီလူပေါင်းအတွက်တတပေးဝေးစိတ်ခံခြင်းမို့ဂုဏ်ယူတတ်ပါကဲ့သို့စိတ်ဝင်ခြင်းနဲ့ဖျောင်းနိုင်ကဲ့သို့လင်းအောင်ဝင်ခြင်းတွေအသေးချာစင်လာအရှုံးသမားတို့ဘဝများပါပြီအရေးပြောပြောက်ဆုံးဘဝတုံးကြွမ်းလောင်ဒီလူပေါင်းအတွက်တတပေးဝေးစိတ်ခံခြင်းမို့ဂုဏ်ယူတတ်ပါပြောက်ဆုံးဘဝတုံးကြမ်းလောင်ဒီလူအောင်အတွက်တတပေးဝေးစိတ်ခံခြင်းမို့ဂုဏ်ယူတိုက်ပါပေလူသားကြီးမို့အူများစွာယူထားရThank you.
တော်ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြရင်နောင်ဆိုတဲ့စာအုပ်ထဲကနှစ်ဦးနှစ်ဖက်ဆောင်ရွက်စရာတာဝန်များဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တော်ရှင်များရှင်။လူနှုတ်အတွက်ပေါင်းဖက်ကြတဲ့အခါတီးခြားဂုဏ်အင်္ဂါများနဲ့ဆောင်ရွက်ရမယ့်ပုဂ္ဂလိကတာဝန်များရှိနေပါတယ်။ခင်မွန်းတိုင်းနဲ့ဇနီးတွေတိုင်းဟာသူ့လုပ်ငန်းနဲ့သူရှိတော်လဲသူတို့ရဲ့အလုပ်ကံပေါ်မူတည်ပြီးသူတို့ရဲ့တန်ဖိုးကိုဆုံးဖြတ်ခြင်းမပြုရပါဘူး။ဇနီးဖြစ်သူဟာမယားနေဖြင့်အိမ်တော်ကိုအတီးရတင်တယ်စီပြီးညံအမျိုးမြင့်ရှိတဲ့ခင်မွန်းအတွက်အပေါင်းဖော်ပီတာစီရမယ်။ခြေလန်းလန်းတဲ့အခါတိုင်းဒီခြေလန်းဟာမိမပီတာတဲ့အဆင့်တန်းဟုတ်ရဲ့လားဆိုပြီးတော့လကောင်းငါအိမ်တော်မှာငါရဲ့ဩဇာတက်ရောက်မှုကိုဘယ်လိုခရစ်တော်နဲ့တူအောင်လုပ်ရမလဲဆိုပြီးသူ့ကိုယ်သူမေးမြန်းတင်တယ်။သူ့ဇနီးရဲ့ဆောင်ရွက်မှုများကိုသူ့အနေဖြင့်နှစ်သက်သဘောကျကြောင်းကိုသူ့ဇနီးအားတီစီတဲ့နဲ့ဇနီးဖြစ်သူဟာခင်မွန်းဖြစ်သူအားလေးစားရမယ်ခင်မွန်းအနေဖြင့်ဇနီးဖြစ်သူကိုနှစ်သက်မြတ်နိုးရမယ်သူတို့ရဲ့မင်္ဂလာဆောင်ချိန်မှာတူနဲ့တူပြုတဲ့ဂရုတစ္ဆာကသူတို့နှစ်ဦးအားတူတဲ့အနေဖြင့်ပေါင်းစည်းခဲ့သလိုခရစ်တော်ကိုသူတို့ရဲ့ယုံကြည်ခြင်းဟာကိုရောရှင်၌သူတို့အားတလုံးတစ်စီးတည်းဖြစ်စေတဲ့နဲ့အိမ်တော်ပြုကြတဲ့သူနှစ်ဦးဟာယေရှုရှင်အကြောင်းကိုသိရှိနားလည်ရန်ကိုရောရှင်ဝိညာဉ်တော်ကိန့်ဝတ်မှုကိုရရှိရန်အတူတကွကြိုးပမ်းခြင်းကိုတွေ့မြင်ရတာတဲ့ကိုရောရှင်အားနှစ်သက်စေတဲ့အရာဟာမရှိတော့ပါဘူးထိမ်းမြမင်္ဂလာမပြုမီကတင်းတို့နှူး၌မရှိခဲ့ဘူးတဲ့တာဝန်များကိုထမ်းဆောင်ရင်ယခုရှိလာပြီဖြစ်တယ်။ဒါကြောင့်ကျေးဇူးပြုခြင်းစိတ်နှိမ်ချခြင်းနူးညံ့သိမ်မွေ့ခြင်းစိတ်ရှည်ခြင်းကိုယူတင်ဝန်ဆောင်ကြလော့ခရစ်တော်ဟာငါတို့ကိုချစ်တော်မူသည်နည်းတူတင်းတို့သည်မေတ္တာတရား၌ကျင်လည်ကြလော့ဤဩဝါဒကိုတည်ချစွာလေ့လာပါအချင်းမိမ့်မတို့သခင်ဖျားကြီးအုပ်ဆိုးတော်မူခြင်းကိုဝန်ခံတဲ့ကဲ့သို့မိမိခင်မွန်းရဲ့အုပ်ဆိုးခြင်းကိုဝန်ခံကြလော့အကြောင်းမူကားခရစ်တော်ဟာအသင်းတော်ရဲ့အပေါ်မှာခေါင်းဖြစ်သလိုယောက်ျားသည်မိမိခင်မွန်းအပေါ်မှာခေါင်းဖြစ်၏အသင်းတော်သည်ခရစ်တော်၏အုပ်ဆိုးတော်မူခြင်းကိုဝန်ခံတဲ့ကဲ့သို့မိမတို့လည်းကိုခင်မွန်း၏အုပ်ဆိုးခြင်းအရာရာ၌ဝန်ခံရကြမည်အချင်းယောက်ျားတို့ခရစ်တော်သည်အသင်းတော်ကိုချစ်တော်မူ၍ကိုကိုကိုစွန့်တော်မူတဲ့ကဲ့သို့ကိုယ်ဇနီးကိုချစ်ကြလော့ယခုချိန်မှစပြီးအေဝဟာဝမ်းနေခြင်းနဲ့နာကျင်ခြင်းဝေနာကိုခံစားရတော့မယ်ဖခင်သခင်ကမိန်တော်မူတာကတော့ကိုခင်မွန်းကိုခင်မင်၍သူ့ရဲ့အုပ်ဆိုးခြင်းကိုလည်းခံရမယ်ဖန်ဆင်းခြင်းကအေဝအားအာရန်နဲ့ဒန်းတူအခြေအနေ၌ထားရှိတော်မူတယ်သူတို့ဟာဖခင်သခင်ရဲ့မြစ်တာတော်ပြည့်ညတ်တော်နဲ့ညီလျောစွာကိုရောရဲ့စကားကိုနာခံကြင့်သုံးခဲ့လျင်သူတို့အချင်းချင်းညီညွတ်နေကြမှာဖြစ်တယ်တို့ရာတွင်အပြစ်ဟာစိတ်ဝမ်းကွဲမှုကိုဖန်တီးပေးတဲ့အတွက်ယခုအခါမှာတူဦးကတူဦးကိုဝန်ခံမှသာလျှင်သူတို့ရဲ့စီလုံးညီညွတ်မှုကိုထိန်းသိမ်းထားနိုင်မှာဖြစ်တယ်။အေဝါဟာပထမဦးဆုံးအပြစ်ဒုစရိုက်ကိုကျူးလွန်ခဲ့တယ်။ဖခင်သခင်ရဲ့ညွန်ကြားထားတော်မူချက်ကိုလွန်ဆန်ပြီးသူ့ခင်မွန်းထံမှထွက်ခွာသွားတဲ့အတွက်စုံစမ်းခြင်းကိုခံခဲ့ရတယ်။သူမ၏တောင်းပန်မှုတို့ကြောင့်အာရန်ဟာအပြစ်ဒုစရိုက်ကိုကျူးလွန်ခဲ့တယ်။ယခုအခါသူမဟာသူခင်မွန်းရဲ့အုပ်ဆိုးမှုအောက်သို့ကြာရောက်သွားလေပြီ။အပြစ်ပြုတဲ့သူမျိုးဟာဖခင်သခင်ရဲ့ပြည့်ညတ်တော်ထဲမှာပေါ်ပြပါရှိတဲ့အခြေခံမှုများကိုလိုက်နာကျင့်သုံးနေခဲ့မယ်ဆိုရင်ဒီပြည့်တန်စီရင်ချက်ဟာအပြစ်ကျူးလွန်မှုအတွေ့ပေါ်ပေါက်လာခဲ့ပေမဲ့သူတို့အတွက်ကောင်းကြီးမင်္ဂလာတရားဖြစ်ခဲ့ပေးလိမ့်မယ်။လူသားတို့လက်သူအနှံထားတဲ့အမျက်မျက်ဆုံးသောအခွင့်အရေးကိုအလွဲသုံးစားပြုတဲ့အတွေ့အမျိုးသမီးတို့ရဲ့ကံကြမ္မာဟာခါတိစေပြီးသူတို့ရဲ့ဘဝအသက်တာကိုလည်းဝန်ထုတ်ထမ်းနေရသလိုဖြစ်စေပါတယ်။သူမရဲ့အီဒင်အင်ဂေဟာမှအေဝဟာသူခင်မွန်းအနီးပါမှာအဒူးတလေပျော်ရွှင်သားရထူခဲ့တဲ့အခြေအနေမှာရပ်တည်နေခဲ့တယ်။ဒါ့ပေမဲ့ခေတ္တအေဝကဲ့သို့ဖျားသခင်ဟာသူ့အားသတ်မှတ်ပေးထားတော်မူတဲ့အဆင့်အတန်းထဲမြင့်မားတဲ့အခြေအနေသို့တက်လန်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်ဖြင့်စိတ်တက်ကြွလည်းရှိတယ်။သူမရဲ့ငကိုအခြေအနေထဲပုံမမြင့်မားတဲ့အဆင့်တန်းကိုတက်လန်းရင်ကြိုးပမ်းတဲ့အခါသူမဟာငကိုအခြေအနေထဲနှိမ့်ကြတဲ့နေရာကိုကျဆင်းသွားခဲ့ပါတယ်။ဖျားသခင်ရဲ့စီမံကိန်းနဲ့အံဝင်ခွင့်ကြအောင်သူတို့ဘဝအသက်တာရဲ့တာဝန်များကိုရှင်လန်းဝမ်းမြောက်စွာမထမ်းဆောင်လိုတဲ့သူရှိသည်များဟာအလားတူအဖြစ်တစ်နည်းမျိုးနဲ့ရင်ဆိုင်ကြရပါလိမ့်မယ်။နှုတ်ကပတ်တော်ထဲမှာမိမတို့ဝန်ခံကြလော့ယောက်ျားတို့ချစ်ကြလော့မယားဖြစ်သူဟာသူ့စိတ်တိုင်းကျလုပ်ကံခွင့်မရှိသလားဆိုတဲ့မိကုံမကြခနာမိကြပါဗါး။ယောက်ျားဟာအိမ်တော်ဦးစီးဖြစ်ကြောင်းကိုစံစာကပြတ်သားစွာပြောထားပါဗါး။အချင်းမိမတို့ကိုယ့်ခင်မွေးရဲ့အုပ်ဆိုးခြင်းကိုဝန်ခံကြလော့အကယ်၍ဤမှာကြားချင်ဟာဒီနေရာမှာရက်ဆိုင်သွားမယ်ဆိုရင်မယားဖြစ်သူရဲ့ဘဝမှာအားကျเสียဖြစ်တယ်ဘဝမျိုးမဟုတ်ပါဘူး။ညောင်များစွာသောအမျိုးသမီးများအတွေ့ဒီအခြေအနေမျိုးဟာခက်ခဲပြီးမခံမရနိုင်တဲ့အခြေအနေမျိုးဖြစ်နေပါဗါး။တ တခင်ဖျားရဲ့အုပ်ဆိုးတော်မူခြင်းကိုဝန်ခံတကယ်သူဆိုတဲ့စကားများကိုတွေ့ရှိရမယ်။စနီးဖြစ်သူအနေဖြင့်ဖျားသခင်ကိုကြောက်ရွံ့တဲ့စိတ်နဲ့ဘုန်းတော်ကိုထင်ရှားလိုတဲ့စိတ်ကိုအမြဲတမ်းထားရှိရင်ဖျားသခင်အလိုတော်ရှိတယ်။နားဆင်ကြတဲ့သောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။ဒါရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာရေးတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တင်ပြခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းနှင့်ယုံသင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလို့ချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင
်ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကို나ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ